ောက်10ခုနှစ်အတွင်းမှာမြန်မာအမျိုးသမီးတွေရဲ့ဘဝကိုထင်ဟပေါ်လွင်စေခဲ့တဲ့စီးရင်ခံစားနှဆောင်ထုတ်ပြန်ခဲ့တာတွေ့ရပါတယ်။ပထမကတော့ PWO ခေါ်ပလောင်အမျိုးသမီးအစည်းအရုံးကနေဒီနှစ်ဇန်နဝါရီလကထုတ်ပြန်ခဲ့တဲ့စိတ်တည်တဲ့တောင်းတမ်းများဆိုတဲ့စီးရင်ခံစားပါပဲ။တစ်ချိန်ကလက်ဖက်တွေနာမည်ကြီးခဲ့တဲ့ပလောင်တောင်းတမ်းဒေသမှာဘိန်းဆိုင်ပြိုးမှုတိုးလာတဲ့အတွက်ပလောင်မျိုးသမီးတွေရဲ့ဘဝကိုဘယ်လိုရိုက်ခတ်စေခဲ့ပါသလဲ။အစည်းအဝေးကိုပြုစုခဲ့သူတူဖြစ်တဲ့မတ်လူအေးနိုင်ရဲ့ပြောပြချက်ကိုပထမဦးဆုံးတင်ပြပါစီ
။ဘိန်းဆက်ပြမှုကများလာလေလေဘိန်းသုံးဆဲမှုတွေကများလာလေ။ဒါဘိန်းသုံးဆဲမှုတွေကများလာလေအမျိုးသမီးတွေကလေးငယ်တွေအပေါ်မှာရိုက်ခတ်မှုတွေပေါ့။ပုံမှုပြီးတော့ဆိုးလာလေဖြစ်တာပေါ့။အမေတို့ပြောလို့ရှိရင်လည်းသားတွေကဘိန်းရှူလို့ဘယ်လောက်စိတ်ညစ်ရလဲ။ယောက်ျားကဘိန်းရှူလို့ဘယ်လောက်စိတ်ပြက်ရလဲဆိုတော့အမေရဲ့ညီညွတ်တန်လေးနောက်တော့ကလေးအမေဒီမိန်းမတွေကိုစကားပြောပြီဆိုလို့ရှင်ကျမယောက်ျားဘိန်းရှူနေတယ်ကျမဘယ်လောက်စိတ်ညစ်ရလဲကျမအလုံးလောက်တာလဲကျမပဲကလေးတွေထိန်းချောင်းနေတာလဲကျမပဲအမိသားစုဝင်တွေအတွက်ရှာနေတာလဲကျမပဲတစ်ချိန်တည်းမှာပဲကျမယောက်ျားဘိန်းရှူဖို့အတွက်ကျမကရှာပေးနေရတာကျမပဲဖြစ်နေတော့ဖက်ပေါက်ရှာနေကြတယ်ညင်းညူနေကြတယ်အဲ့ဒီမှာရှိနေတဲ့အမျိုးသမီးတွေညင်းညူတယ်တချို့အမိတွေဆိုလို့ရှင်တမီးတွေရောင်းစားခံရလို့ဘသူရောင်းလဲဆိုတော့ယောက်ျားရောင်းပြစ်လိုက်တယ်သူတို့ဖေကရောင်းပြစ်လိုက်တယ်ကိုတရုတ်ဘက်ကိုရောင်းလိုက်တယ်ဒိန်းကတော့မရှူရင်ကိုမရတော့အချိန်တန်ပြီဆိုလို့ရှင်ထမင်းလိုမျိုးမဟုတ်ထမင်းကအချိန်တန်ပေမဲ့လည်းမစားရင်နေလို့ရတယ်ဒိန်းကတော့လုံးဝမရတော့ရောင်းကြချင်းရောင်းမယ်တမီးရောင်းလို့ရရင်ရောင်းမယ်ကျန်တာအိမ်မှာရှိတဲ့ပစ္စည်းရောင်းလို့ရရင်ရောင်းမယ်ဆိုတော့အဓိကငွေရဖို့အတွက်ပဲဖြစ်နေတော့အဲ့ဒီမှာဖြစ်နေတဲ့တစားကံကဘသူတွေတက်ဖြစ်နေလဲဆိုတော့ဒီအမျိုးသမီးတွေဖြစ်နေတယ်အမေတွေဖြစ်နေတယ်သူ့ရဲ့ဇနီးမယားတွေဖြစ်နေတယ်သမီးတွေဖြစ်နေတာပေါ့နော
်ဘိန်းဟာပလောင်အမျိုးသမီးတွေရဲ့ဘဝကိုဘယ်လောက်ရိုက်ခတ်စေခဲ့တယ်ဆိုတဲ့အကြောင်းအစဉ်ခံစားပြီးမှတော့ KBO ခေါ် K အမျိုးသမီးအစည်းအရုံးကနေပြီးခဲ့တဲ့နှစ်တွေကစိတ်ညင်းကိုဖြိုခွင်းခြင်းနဲ့စိုးရိမ်မှလုံရက်ဆက်မှုများဆိုတဲ့အစဉ်ခံစားနှဆောင်ကိုထုတ်ပြန်ခဲ့ပြီးဒီနေ့တချွန်ကြားမှာလမ်းလျှောက်သူဆိုတဲ့အစီအခံစာကိုထုတ်ပြန်ခဲ့ပါတယ်။ KBO ရဲ့ပြောခွင့်ရ No Blooming Night ဆန်ပြောပြတာကိုဆက်တင်ပြပါစီ
။ Now pass it back. You just said and those are six hundred. အပေါ်ဆုံးမှာတောက်ချတဲ့အထိဖြစ်လာတဲ့ပြောကြမလို့အမျိုးသားတကြီးကြီးကကျေးရွာတွေမှာမနေရသေးနဲ့ထွက်ပြေးသွားတော့အမျိုးသမီးတွေကပဲကြံ့ခဲ့တယ်ပေါ့နော်။အဲ့လိုပဲအမျိုးသားတွေထွက်ပြေးနေတဲ့အချိန်မှာစစ်တပ်ကရွာထဲမှာဝင်လာတယ်ပေါ့နော်။ပြောတာပေါ့ရာသားတွေစုပါတဲ့စစ်တွေအားပါစုပြီးတော့ဒီလိုကတော့တို့တောင်းတဲ့ဒိက္ခာတွေဒါကလည်းမပို့ပေးတယ်လေတို့တောင်းတဲ့ဝါတို့ဖက်တို့ဒါကလည်းမပို့ပေးတယ်လေဘယ်မှာလဲဒီကြီးအဲ့မှာအမျိုးသမီးတွေကမကြောက်တော့ဘယ်နဲ့မှတတ်ရလို့တော့အမျိုးသားတကြီးတွေထွက်ပြေးကုန်ပြီစစ်တပ်ကလည်းမတရားအနိုင်ကျင့်နဲ့တတ်ဖြတ်တယ်နောက်တော့ဒီချိန်လုံးပဲလာပြီးတော့တောင်းနေတယ်ဖြစ်ကြတယ်သူအဲ့လိုမှတတ်ရရင်ပြောတဲ့ချိန်မှာစစ်ဖို့တရားကိုလည်းမထွက်ရခင်ဗျားတကြီးမှလောက်တာဆိုတော့သူကတကြီးမှလောက်ပါတယ်အဲ့လိုမျိုးတွေပေါ့နော်ဒီကျေးရွာကြီးကတော့ဒီကသားတွေကကြောက်တယ်မနေရကြတော့နည်းနည်းအသက်ကြီးလာပြီးတော့မှအဲ့ဒါပေါ့နော်ရေးရေးတင်းတင်းစကားပြောနိုင်တဲ့အသက်နည်းနည်းကြီးလာတယ်အမိုးတွေကိုခေါ်ပြီးတော့တကြီးတွေထုတ်ခိုင်းတာပေါ့နော်ရှောက်အုပ်နံနယ်ကလက်ချင်ကျမ်းမှရှောက်တဲ့သူပါဗလက်စစ်ကအမျိုးသမီးတကြီးမှတူကပြောတဲ့စကားပဲလေနာအပ်စစ်ကနဲ့တွေ့ပြီးအလုံးလောကတကြီးပဲရေးရေးရေးစစ်စစ်ပဲကြောက်ရှာလဲကောက်တဲ့တစ်ချိန်လုံးတော့ချောက်ထားနေရတာတဲ့အထူးအထောက်ခံရတယ်ကိုတိုင်းတိတိုင်းနဲ့ခံရတာလေတကယ်မလို့တချီမလာတာဒါချင်ကြတယ်မဆောက်ရတယ်လို့ပဲဆိုတဲ့အတွက်ကြောင့်မို့အဲ့ဒီနာမည်လေးကျွန်တော်ကယူပြီးစာအုပ်နာမည်နဲ့တက်ပြီးတော့ဒီ2010 February လ25ရက်နေ့မှာထုတ်ပြန်ခြင်းဖြစ်တယ်
။တိုင်းရင်းသူတွေရဲ့ရင်ဖွင့်တာပြီးရန်ကုန်မြို့တွင်အလုသမာတွေရဲ့အခြေအနေကတော့ဘယ်လိုရှိပါသလဲ။လစာနဲ့အလုချိန်တွေကိုပြန်ပြီးတတ်မှတ်စစ်ဆေးပေးဖို့တောင်းဆိုခဲ့တဲ့ရန်ကုန်မြို့လှိုင်းသာယာစစ်မှုဇုန်နယ်မြေမှာဖေဗရီလကဆန္ဒပြမှုတွေဖြစ်ပွားခဲ့တာတော်ရရှိများမှတ်မိကြပါလိမ့်မယ်။ရန်ကုန်မြို့လှိုင်းသာယာစစ်မှုဇုန်နယ်မြေရှိအဲ့ဒီစေယုံတွေမှာအများအပြားအလုသမားတွေဟာအမျိုးသမီးတွေဖြစ်ကြပါတယ်။အဲ့ဒီတော့အမျိုးသမီးအလုသမားတွေရင်ဆိုင်နေရတဲ့အခက်အခဲတွေကဘာတွေပါလဲ။အချိန်ကဆန္ဒပြမှုမှာပါဝင်ခဲ့တဲ့အလုသမားတူပြောပြတာကိုဆက်ပြီးနားဆင်စီချင်ပါတယ်
။လှိုင်းသာယာဆိုတော့ကျွန်တော်တို့မျိုးစုံလို့လည်းပြောလို့ရမယ်။နောက်ပြီးတော့နေရဆောက်ပေါ့အခုကျမတို့တောင်းတကုံကလာတာရှေ့ရှေ့ပြီးသားလာရှိတယ်အင်းစိန်ကလာတာရှိတယ်ပေါ့နော်အဲ့လိုအစားဆုံးချင်းအလုသမားတွေကနေပြီးသွားရခါကြရင်ပထမဦးဆုံးသူကပြောတယ်လားအချိန်ပေါ့မနေ့အစောကြီးစိတ်ထားစီရတယ်မနေ့အစောကြီးဆိုတော့ပေါ့အလုကဆောက်ဝင်တာ၈နာရီဆိုရင်ဖယ်ရီကိုကျမတို့6နာရီလောက်ထားစီရတယ်အ အဲ့ဒီ ferry စီးတဲ့ချိန်ကအလုတ်ကိုရောက်သွားတဲ့တိုင်အောင်အလုတ်ရောက်သွားပြီဆိုတာနဲ့ကတ်ပြီးရောက်သွားတယ်။ရောက်သွားပြီဆိုတော့လည်းအလုတ်စလုတ်ပြီးအလုတ်ချိန်မှာ audition ဆို audition audition ပြီးတော့ဆယ်နိုင်လောက် audition လို့ပြန်လာပြီဆိုရင်အဲ့ကို7နိုင်လောက်မှရောက်တယ်။အဲ့လိုနောက်ပိုင်းမှာအရန်ဝဲတဲ့တခုံဘက်တို့တန်းစားပေါ့နော်ရှေ့ပြီးသားဘက်တို့ဆိုရင်မပြင်ရပဲနဲ့အဲ့ဒီစိတ်ုံထဲမှာပဲဒီလိုပေါ့အဆောင်မရှိပါမရှိဆက်ခန့်ဓာတ်ထဲမှာအေးရလာမျိုးတွေရှိရဲ့အဲ့လိုပြဿနာလေးတွေကအစောကြီးပိုင်းညရှိတယ်ပေါ့နော်နောက်ပြီးတော့အလုတ်ချိန်နဲ့ပတ်သက်လို့ကတော့အလုတ်ချိန်အဲ့လိုပေါ့ဒီ OD ကားတွေပါတယ်ဆိုတော့သူကပါဇက်က OD တွေရှိတယ်ဒါချက်တာကောက်တာနဲ့ဆိုရင်တော့ပုံမှန်ဘယ်လောက်မရှိကျွန်တော်တို့ရှိတော့ဆိုရင်ရက်မှန်ကြည့်ရ9000ရှိရဲ့တနည်းကို day ကြည့်ရ120ရှိရဲ့ဒါပေမဲ့ဒါစအဖေစကောက်သေးရှိသေးတယ်ပေါ့နော်ဒါပေမဲ့ချက်တာကောက်တာနဲ့ဆိုရင်ဘယ်လောက်မှမကျန်ခဲ့အဲ့လည်းမရှိတော့ဘူးဖြစ်လဲဆိုတော့ဆက်ရုံထဲမှာပြန်ချီးကြ။လောက်ကုန်တဲ့ခါကျရင်ရှိရလားဆိုလို့ပြန်ပေးကြ။လုံးလက်ချလိုက်လိုက်တာပေါ့။အဲ့ဒီဆက်ရီမမီလို့ကားချင်းမယ်ဆိုရင်အဲ့ဒီကားရဲ့လမ်းစိတ်ကကျွန်တော်တို့တနေ့ကြားရဲ့လောအားကားထက်တောင်ပုံများတယ်။ဒီခါကျတက်တိတ်ပြီးတော့ရှိရတယ်။အခက်ခဲတွေအောင်အများကြီးပဲပေါ့
။ဆက်ရုံတွေမှာအမျိုးသမီးတွေအခြေအနေပြီးစီးပွားရေးချက်တဲလို့အိန္ဒိယနိုင်ငံတွေမှာအိမ်ပေါ်သွားလုကိန်ကြတဲ့မြန်မာအမျိုးသမီးတွေရဲ့အခြေအနေကတော့ဘယ်လိုရှိပါသလဲ။ထိုင်းနိုင်ငံရောက်မြန်မာအမျိုးသမီးတူဦးရဲ့ပြောပြချက်ကတော့
ပင်မန်းနဲ့လှုပ်ချိန်7နာရီတောင်ပါအိမ်ပေါ်မှာအကုန်လုံးပဲမနေ့9နာရီကနေထပြီးတော့လှုပ်လိုက်ည12နာရီလောက်အလုံးမပြီးသေးဘူးတစ်ချိန်လုံးလှုပ်နေရတယ်နောက်အိမ်မှာလူ9ယောက်ရှိတယ်အကုန်လုံးတော့လှုပ်ရတယ်ဒါပေမဲ့ရှားလို့မတော်တော်ဘယ်မှလည်းမတော်ရဘဲဘသူနဲ့မှလည်းဖုန်းမပြောရဲဖုန်းလေးပါတယ်လည်းမရှိသေးရတော့မြန်မာတို့တွေကတထေးအိမ်မှာနေတယ်ဆိုတော့တခါတည်းကျရင်လူခါတွေမပြန်သေးဆယ်နှစ်ခွဲမပြန်သေးစားလက်စားရှိနေတဲ့သပွဲတွေပါဆိုတခါတည်းကျရင်ညနှစ်နာရီထိုးတည်လည်းစားပါတယ
်စီးပွားရေးချက်တဲလို့တစ်ဖက်နိုင်ငံကိုသွားရောက်အလုပ်လုပ်ကြင်ဖို့ကြိုးစားတဲ့မြန်မာမျိုးသမီးတွေအနေနဲ့လူကုန်ကူးသူတွေရဲ့လက်ချက်ကြောင့်ရောင်းစားခံခဲ့ကြရတာတွေလည်းရှိတယ်ဆိုတာသတ်ရရှိများသိပါတရုတ်နိုင်ငံမှာရောင်းစားခံခဲ့ရပြီး HIV AIDS ရောဂါကူးစက်နေတဲ့မြန်မာမျိုးသမီးလေးတို့ရဲ့ရင်ဖွင့်တံကိုလည်းနားဆင်စီချင်ပါတယ်
ဒီနေ့ကနည်းနည်းတော့ရှိပြီပေါ့နော်တရုတ်ပြည်ကိုအယောင်စားခံရလို့ရောက်သွားတဲ့အချိန်မှာဖြစ်သွားတာပါကိုရောက်တော့ဘလို့သူတို့ကဟိုယောက်ျားပေးစားတာပေါ့နော်ကိုယောက်ျားမှာဒီလိုယောဂမျိုးပါညာရှိလာတော့ကိုကတော့တခြားမသိဘူးပေါ့အဲ့အချိန်မှာသာသမီနှစ်ယောက်ရခဲ့ပါတယ်ရပြီးတကြီးပြန်လာတယ်ဒါမှသားနှစ်ယောက်ကိုတော့အမှတ်ထားခဲ့ပါတယ်ဒီကမောင်နှမရှင်မျိုးတွေတတိယလို့ဆိုပြီးပြန်လာတယ်ကားပေါ်မှာတတိလိပြီးတော့ပေါ့နော်မင်းမျိုးသွားတယ်ဒါပေမဲ့ကိုဇာတိကိုရောက်လို့ရောက်မှန်းကိုကမသိလိုက်ဘူးအိမ်ကကိုဇာတိရပေါ့နော်ဒီရကိုပြောတယ်ကျမကြီးကိုတီလာရဆိုတော့စစ်ဆေးခိုင်းလိုက်တဲ့အချိန်မှာဘိမာဒီအိဆိုင်ဘူးရှိရဆိုတော့တမီးတီလိုက်ရအခုဒီယောဂအောင်ဖြစ်ပြီဆိုတော့ပြီးတော့ရင်ထဲမှာတော့တမျိုးကြီးဖြစ်သွားတာပေါ့နော်ငါတရားလိုက်မယ်ပေါ့နော်အဲ့လိုပဲတတ်မှတ်ထားပါတယ
်နွေရာသီအတွင်းအဖူချင်းကလည်းမြင့်မိကလည်းမလားဆိုတော့အင်ရှင်မတို့ရဲ့ညီညူတန်းဟာလည်း2010အတွင်းမြန်မာအမျိုးသမီးတွေရဲ့ဘဝကိုထင်ဟပေါ်လွင်စေတဲ့ပြောဆိုချက်တွေဖြစ်ပါကြောင်းတင်ပြရင်ဒီသတင်းပိုင်ရဲ့အမျိုးသမီးများကန္တာကိုနှီးကုံချုပ်အပ်ပါတယ်ရှင်
။ရန်ကုန်မှာရှိတဲ့တိုက်ခန်းတော်များများမီးလာမကြီးအောက်ကိုရေတင်းအောက်ကိုရေရောက်မှအပေါ်ကိုတင်းဒါအဝီစီနော်။ဂျိုးပြူဆိုပိုဆိုးသေးပြောမနေနဲ့တော့မနေ့ကဆိုပုံမှန်လာမယ်နေ့မှာတနေ့လုံးမလာမနေ့ကဆိုဒီနားတစ်ပတ်ကလူတွေကြည်လိုက်ရင်ကုန်မဲပဲဖုန်နေနဲ့လူရေရမရှိဒီလိုတော့တော့သီခံမယ်မရရင်ဟာတာလုံးမယ်ဒီလိုပဲတွေ့ရတာပဲလေဒါတို့ဒေါသထွက်ရင်နာပြီးနာရင်နာနေရမှာ ఓ You can bend but never break me cause it only serves to make me more determined to achieve my final goal and I come back even stronger